ပြည်ပခတ်သွင်းတဲ့အခြေခံစားတောက်ကုန်နဲ့လူသုံးကုန်တွေဈေးဆက်ပြီးတော့တက်နေတဲ့အကြောင်းလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။အထူးသဖြင့်ဆေးဝါး၊အိမ်သုံးဂတ်စ်နဲ့စားအုပ်စီလိုမျိုးအဓိကသွင်းကုန်တွေဈေးထက်တက်နေတာကြောင့်ပစ္စည်းပြက်လက်တာတွေလည်းရှိနေပါတယ်။ဒီကြောင့်ရန်ကုန်ကပေးပွဲသွင်းလောက်ကိုကိုစံကျော်ကပြောပြပေးပါမယ်ရှင်။
ပြည်တွင်းမှာလုပ်ငန်းသုံးအတွက်အဓိကသုံးနေတဲ့စားအုပ်စီဈေးကွက်ကိုထိန်းချုပ်ဖို့စစ်ကောင်စီဘက်ကကြိုးစားနေပေမဲ့အခုရပိုင်းထဲမှာစောင်းစီတပိတ်တော်ကို1900ကျော်တိဈေးတက်လာပါတယ်။စီကုံတဲ့အတင်းကတဆင့်စောင်းစီတပိတ်တော်ကို3665ကျပ်နဲ့အထူးဈေးနှုန်းသတ်မှတ်ပြီးစစ်ကောင်စီကရောင်းချပေးနေပေမဲ့လူတလောက်ဝယ်လို့မရတာကြောင့်အခုလိုဈေးတွေတက်လာတာလို့မန္တလေးတိုင်းကစီနဲ့စီထွက်တီးနဲ့ဖြန့်ဖြူးနေတဲ့ကုန်တယ်တူဝါ VO ကိုပြောပါတယ်
။ဟုတ်တယ်တကယ်ပဲ9500လေးတပိတ်တော်ကို9000ပြီးပေါ့။အဲ့ဒါကလက်တွေ့နေနေပဲအာဟိုတော်မလူတလောက်မရဘူးပေါ့နော်ဒီလိုပဲရှင်ဒီကကုတာခွဲနေရလေပုံသွားရင်ဆက်မရောက်ပြီတော့ဒီခွက်အနေနဲ့ကဒေါ်လာ၄ခွက်လို့ပေါ့အခုအပြေမှာ2000ကျော်ပေါက်နေလို့စောင်းစီရတယ်ဒီလိုလေးကအဲ့လိုမျိုးနဲ့မရောက်တာရောင်းနေရောင်းပြီးတယ်ရောင်းနေခွေလို့ပေါ့ဗျာအဖြစ်ပေါ့ဗျာလက်တွေ့ဝယ်ရတာကတော့အဒီ9200လောက်ပေါက်သေးရှိတယ်မြို့ပေါ်မှာနေဒီပေါ်မှာပြီးတော့အားပြင်းပြင်းလေးတဲ့
မီးဖို့ကြောင့်တော့လုပ်ငန်းသုံး gas အရေးနဲ့ဆေးဝါးလိုမရှိမဖြစ်လွယ်တဲ့သွင်းကုန်တွေလည်းဒီအပိုင်းဈေးတက်နေပါတယ်။ဆေးဆိုင်တွေဆိုရင်မရှိမဖြစ်တုံးရတဲ့ဆေးဝါးတွေကလွယ်လို့ကျန်တဲ့ပစ္စည်းတွေဝယ်ယူဖို့ခက်နေတာပါ။တချို့ဆေးတွေဆိုရင်ပစ္စည်းပြက်လက်ပြီးဝယ်လို့မရကြောင်းရန်ကုန်မြို့ကဆေးဆိုင်ပိုင်ရှင်တူက VO ကိုပြောပါတယ်။အခုနှစ်စာစလို့သွင်းကုန်တွေဈေးတက်ပြီးကုန်စည်နှုန်းတွေတက်လာတာကတော့ပြည်တွင်းမှာဒေါ်လာရှာပါတဲ့ပြဿနာကြောင့်လို့လုပ်ငန်းရှင်အများစုကသုံးသပ်ပါတယ်။နိုင်ငံသားငွေရရှိဖို့အတွက်စစ်ကောင်စီဘက်ကနီးလန်းမျိုးစုံအသုံးပြုနေပုံရတယ်လို့ပညာရှင်တချို့ကပြောပါတယ်။ပို့ကုန်ပို့ပြီးနိုင်ငံသားငွေပြည်တွင်းကိုပြန်ဝင်လာတဲ့ကုမ္ပဏီတွေကိုလိုင်စင်ပိတ်သိမ်းအရေးယူရာမျိုးတွေလုပ်ခဲ့တယ်လို့ဗဟိုဘဏ်ရဲ့နောက်ဆုံးထုတ်ပြန်တဲ့ညွှန်ကြားချက်မှာလည်းနိုင်ငံခြားသားပိုင်ဆိုင်မှု35ရာခိုင်နှုန်းရှိတဲ့လုပ်ငန်းမှန်သမျှနိုင်ငံသားငွေစင်းတဲ့ငွေအလုံးကိုမြန်မာကျပ်ငွေနဲ့လဲပေးရမယ်လို့ပြောထားပါတယ်။နိုင်ငံသားငွေအထူးသဖြင့်အမေရိကန်ဒေါ်လာသုံးရမယ်သွင်းကုန်လုပ်ငန်းတွေကိုလည်းအထူးကုန်စည်တွေကလွှဲလို့တခြားကုန်တွေမသွင်းဖို့ကန့်သတ်ချက်တွေရှိနေပါတယ်။မြန်မာပြည်ရဲ့လက်တလောစီးပွားရေးအခြေအနေကခံမှန်းဖို့တောင်ခက်ခဲနေတယ်လို့လူမှုစီးပွားရေးပညာရှင်တူက VO ကိုပြောပါတယ
်။သုံးသပ်ဖို့တောင်မှတော်တော်ခက်ပါပြောရမှာလေဟိုခဏတော့အဖြစ်တယ်ဟိုခုကြာဧပြီလောက်တည်းကဘူးစတူလာကြတယ် import license ကြောက်မကြောက်ဘူးလို့ကြားတာကလေအတူတူပါလေ essential ရောပါလေ essential ပါဓာတ်မြေဩဇာကိုဆေးလို့ဘာမှမကြောက်ဘူးလေဆိုတော်တော်များမရှိတော့ဘူးလားမသိဘူးဟန်ဆောင်နေရလားမသိဘူ
းဒီအပိုင်းထဲမှာကမ္ဘာလောင်စာစီစီအနည်းငယ်ပြောင်းကြတာကြောင့်ပြည်တွင်းမှာလည်းအနည်းငယ်ပြောင်းကြသွားပါတယ်ဒါပေမဲ့အရင်ခတ်ထက်ဆိုင်ရင်73စီစီကအတော်လေးဈေးတက်နေရပါပြည်ပက73စီကိုအဓိကတုံးနေရတဲ့နိုင်ငံပိုင်ပို့ဆောင်ရေးလုပ်ငန်းဖြစ်တဲ့ယထာပို့ဆောင်ရေးကလည်းလက်မှတ်ခတွေကိုမကြသေးခင်က80ရာခိုင်နှုန်းလောက်တိုးကောက်လိုက်ပါတယ်နှစ်အတော်ကြာအောင်ဈေးမတက်ခဲ့တဲ့ယထာစီးနှင်းခတွေကအထွေထွေကုန်စည်နှုန်းတွေရောက်တက်ခဲ့ရတယ်လို့ရန်ကုန်ဘူတာကြီးယုံပိုင်ချုပ်က VOA ကိုပြောပါတယ်။အရင်ကရန်ကုန်မန္တလေးရိုးရိုးလက်မှတ်တစ်စောင်ကို4650ကျပ်နဲ့ရောင်းချနေရကနေ9850ကျပ်ကိုတိုးပြီးရောင်းချလိုက်တာ
ပါ။ဒါကဈေးနှုန်းတွေတက်တဲ့အတွက်ကျွန်တော်မိသားဆက်တဲ့အားလုံးကတက်ပြီးတာပါ။ယထာကနှုန်းတော့ကိုလည်းလည်းမြင်လာတယ်ကျွန်တော်တို့မိသားအမြတ်မရတော့ဘူးညာ။ဆက်တဲ့အားလုံးကစီသေးတက်လို့ဒါကျွန်တော်လက်မှတ်ကနှုန်းတော့ကိုပါကက်ကနှုန်းတော့ကိုလည်းလည်းမြင်နေတာဖြစ်ပါတယ်။ကျွန်တော်မိသားမှာစတရိုင်းနဲ့ဒီလုံးတိုင်းကြောင်းပါပါခင်ဗျ
ာပုဂ္ဂလိကရင်လိုင်းတွေဖြစ်တဲ့ရန်ကုန်မြို့တွင်းတွာလာနေတဲ့ဘတ်ကားတွေနဲ့တက္ကစီတွေလည်းစီးနှင်းကားတွေကိုတိုးယူနေကြတာပါကိုဗစ်နဲ့တကဘာလုံးဆိုင်ရာမတည်ငြိမ်မှုတွေကြောင့်အမေရိကန်ဒေါ်လာရဲ့တန်ဖိုးကဆက်တက်နေပြီးမြန်မာနိုင်ငံလိုသွင်းကုန်အခြေပြုနိုင်ငံတွေအတွက်ဒေါ်လာရှာပါမှုကကုန်စည်နှုန်းတွေတက်လာတဲ့အဓိကအကြောင်းရင်းတွေတည်းကတစ်ခုဖြစ်တယ်လို့ပညာရှင်တွေကပြောပါတယ်ခင်ဗျာ